အမေရိကန်အောက်လွှတ်တော်မှ၅ဦးထိုင်ဝမ်ကျွန်းကိုရောက်ရှိနေပြီးတမရဆန်အင်းဝမ်နဲ့တွေ့ဆုံနေချိန်မှာပဲထိုင်ဝမ်ကျွန်းအနီးမှာဒီကနေ့တင်းနစ်လာနေမှာစီးရီးလက်ကျင်းမှုတွေထပ်မံပြုလုပ်ခဲ့ကြောင်းတရုတ်စစ်တပ်ကပြောပါတယ်။တရုတ်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ထိုင်ဝမ်ကျွန်းကိုအခုလိုအမေရိကန်လွှတ်တော်မှတည်သွားရောက်တာဟာတရုတ်တို့ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုထိပါတာလို့ပြောပါတယ်။တလွတ်တော်မှာအက်ဒမာကီဥဆောင်တဲ့လွတ်တော်ကိုယ်စားလှယ်၅ဦးဟာကြိုတင်ကြေညာထားခြင်းမရှိဘဲတင်းလို့နေနောက်ပိုင်းကထိုင်ဝမ်ကျွန်းကိုရောက်လာကြတာပါ။ဒါဟာအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီအခုလဇန်ပိုင်းမှာထိုင်ဝမ်ကျွန်းကိုသွားရောက်ပြီးနောက်ပိုင်းဒုတိယမြောက်အမေရိကန်ကိုယ်စားလှယ်အဖွဲ့ရောက်လာတာဖြစ်ပါတယ်။နန်စီပလိုစီခေးစဉ်နောက်မှာတရုတ်အစိုးရကထိုင်ဝမ်ကျွန်းအနီးရဲ့အတန်ကြာစီးရီးလက်ချင်းမှုတွေဇက်တိုက်ပြုလုပ်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းအနီးတပ်ပေါင်းစုံပါဝင်တဲ့တိုက်ပွဲအသင့်ဖြစ်နေရေးကင်းလက်တာနဲ့စီးရီးလက်ချင်းမှုတွေတင်းနစ်လာနေကပြုလုပ်ခဲ့တဲ့အကြောင်းတရုတ်စစ်တပ်အရှေ့ပိုင်းစစ်မြေနယ်ပြင်ဖြစ်တဲ့ထိုင်ဝမ်ကျွန်းဒေသကိုတာဝန်ယူရတဲ့တပ်ဖွဲ့ခွဲကပြောပါတယ်တရုတ်တို့ရဲ့အခုလိုစီးရီးလက်ချင်းတဲ့အပြုတ်မှုတွေကနိုင်ငံခြားမိတ်ဆွေတွေလာရောက်လည်ပတ်တာကိုဟန်တားစေမှာမဟုတ်ဘူးလို့ထိုင်ဝမ်ဝန်ကြီးချုပ်ချုပ်ဆန်းချန်ကပြောပါတယ်ခင်ဗျ